အမေရိကန်တရားရေးစနစ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်နဲ့တရားရင်ကျုပ်တရားသူကြီးဂျွန်ရောဘတ်စ်တို့ကြားထူးထူးခြားခြားအချင်းများနေပါရဲ့ရွှေပြောင်းဝင်ရောက်သူတွေအမေရိကန်မှာကိုလွန်ဝင်းလျှောက်ထားမှုနဲ့ပတ်သက်တဲ့သမ္မတရဲ့မူဝါဒကိုပယ်ချခဲ့တဲ့တရားသူကြီးတူကိုသမ္မတကပြစ်တင်ပြောဆိုရမှာအရင်သမ္မတဘရက်ကိုဘားမားရဲ့တရားသူကြီးဖြစ်သုံးလုံးပြောဆိုတဲ့ပေါ်နိုင်ငံတော်တရားရင်ကျုပ်တရားသူကြီးရောဘတ်စ်ကပြပြတုံ့ပြန်ပြောဆိုလိုက်တာပါသမ္မတတရားရောက်ရဲ့တရားသူကြီးဆိုတာမျိုးမရှိတဲ့အကြောင်းသမ္မတရဲ့ပြောဆိုချက်ကိုမနေတော့ကပဲတုံ့ပြန်ပြောဆိုလိုက်သလိုတရားရေးစနစ်ရဲ့တည်ကြားလွတ်လပ်မှုကိုလည်းကာကွယ်ပြောဆိုလိုက်ပါရဲ့။ဥပမာရဲ့တရားသူကြီးထရန့်ရဲ့တရားသူကြီးဆိုတာမျိုးမရှိသလိုပဲဘော့ရှ်တရားသူကြီးဒါမှမဟုတ်ကလင်တန်ရဲ့တရားသူကြီးဆိုတာမျိုးလည်းမရှိဘူးတဲ့အကြောင်းအရင်သမ္မတဟောင်းတွေကိုပါရည်ညွှန်းပြီးပြောဆိုသွားတာပါ။ချက်ချင်းတုံ့ပြန်လေးရှိတဲ့သမ္မတထရန့်ကလည်းသူ့မှတ်ချက်နဲ့ပတ်သက်ပြီးပြန်လည်ခြေပါခဲ့ပါရဲ့။ဥပမာရဲ့တရားသူကြီးဆိုသူတွေတကယ်ရှိနေပါလဲဆိုပြီး Twitter ကနေခြေပါပြောဆိုလိုက်တာပါ။ကျေးဇူးတော်နဲ့အားလိုက်ရဲ့ကာလမှာသမ္မတထရန့်ရဲ့အခြေတင်ဖြစ်နေတဲ့တရားသူကြီးရောဘတ်စာသမ္မတရဲ့ Republican Party ကခန့်အပ်ထားသူတူဖြစ်ပြီးသမ္မတကသူ့မူဝါဒတွေကိုဆန့်ကျင်နေရတဲ့ပြည်တော်စုတရားသူကြီးတွေကိုပြစ်တင်ပြောဆိုနေတဲ့အပေါ်မှာပထမဆုံးအကြိမ်ဖြစ်နေဝေဖန်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်မှာသမ္မတကတရားသူကြီးတရားကိုပုဂ္ဂိုလ်ရေးအရဝေဖန်တာမျိုးလုပ်လို့မရှိသူနိုင်ငံတော်တရားရုံးချုပ်တရားသူကြီးတူကလည်းသမ္မတရဲ့မှတ်ချက်ပေါ်ဝေဖန်တာမျိုးလည်းလုပ်လို့ထားတော့အရင်တုန်းကမရှိခဲ့ဘူးပါဘူး။